အမေရိကန်ပြည်ထောင်စုအရှိတောင်ပိုင်းပြည်နယ်တွေကိုတနင်္ဂနွေနဲ့တနင်္လာနေ့တွေမှာပြင်းထန်တဲ့မုန်တိုင်းဝင်ရောက်တိုက်ခတ်သွားတဲ့အတွက်တေဆုံးသူအနည်းဆုံး30ရှိသွားပါပြီ။ Texas, Louisiana, Mississippi, Georgia နဲ့ Tennessee ပြည်နယ်တွေမှာမိုးကြီးကြွယ်ရွာပြီးလေပြင်းတိုက်ခတ်တာတွေနဲ့လေဆင်နှာမောင်း33ကြိမ်ဝင်တိုက်ခဲ့တာကြောင့်လူနေအိမ်ရာနဲ့ချီပြည့်စည်ပြီးလူ 8,600 လက်စစ်မီပြတ်တော့ခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူအများအပြားကိုစေယုံတင်ရပြီး Tennessee ပြည်နယ်တဒန်နူကမြို့ကတော့မုန်တိုင်းတန်အကြီးကျယ်ခံခဲ့ရပါတယ်။လက်ရှိပြည်နယ်ပေါင်း10ခုမှာမိုးကြီးလေပြင်းကျရောက်ပြီးရေကြီးရေရှမ်းတာတွေကြုံနေရကြောင်းနဲ့လေဆင်နှာမောင်းသတိပေးချက်တွေထုတ်ပြန်တာပါတယ်။မုန်တိုင်းကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ရတဲ့ Mississippi ပြည်နယ်မှာပြည်သူတွေရဲ့ပန်ဆိုင်မှုကိုအပြည့်အဝကာကွယ်ပေးဖို့အတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေတနေ့တာပတ်လုံးလှုပ်ဆောင်နေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ Atlantic ကန်ရိုးတန်းဒေသမှာပြင်းထန်တဲ့လေဆင်နှာမောင်းနဲ့အတူလေပြင်းမုန်တိုင်းတိုက်ခတ်မှုတွေရေကြီးရေရှမ်းတာတွေကြုံနိုင်ရသေးကြောင်းအမေရိကန်မိုးလေဝသထဏာကသတိပေးထားပါတယ်။